Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်ဒီဇင်ဘာလ31ရက်စနေနေ့ညနေခင်း VOA စီစဉ်နေကိုမေဂန်ပြန်စုမျိုးတော် Washington DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းအတွက်အစီအစဉ်လေးကိုတင်ဆက်ပေးသွားမှာပ
ါမင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ရုရှားနဲ့တူရကီတို့ဂျာဝန်ဆောင်ရွက်တဲ့ဆီးရီးယားအပြစ်ရရေးသဘောတူညီမှုကိုတည်ပြုမဲ့ပြဋ္ဌာန်းချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှမဲပေးဆုံးဖြတ်သွားမှာဖြစ်ပါတယ်ကမ္ဘာတစ်ဝှမ်းမှာ2019နှစ်သစ်ကူကြိုဆိုပွဲတွေစတင်ကျင်းပနေတဲ့အချိန်ထဲမှာပဲကမ္ဘာမျိုးကြီးအတော်များများမှလည်းလုံခြုံရေးတွေအထူးတင်းတင်းကြပ်ကြပ်ချထားပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တူ ABSDF ဘဟုကော်မတီကကိုမင်းထေးကိုမတရားအသိဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားတယ်ဆိုတဲ့သတင်းကို
အမဘက်ကပို့ထားတယ်ပေါ့နော်စက်ကနေရဲကိုလွှဲလိုက်တယ်အဲ့လိုမျိုးတော့တင်းချားတာပဲဆိုအဲအမှုဖြစ်နေအဲ့လိုမျိုးလေးချားတယ်ဆိုသခွန်တိလို့ပြောချားတာပဲဆို
ဒီတင်းကိုကွန်မင်းထေးရဲ့ဇနီးဖြစ်သူကပြောထားတာကိုမကြခင်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်။နောက်ပြီးတော့2016 NLD အစိုးရရဲ့ဆောင်ရွက်ချက်တွေနဲ့2019အတွက်မျှော်လင့်ချက်စတဲ့တင်းတွေကိုလည်းဒီညနေမှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကကြီးညာပေးတော့မှာပါရှင်။
အမေရိကန်သမ္မတဘရက်အိုဘားမားကဂျာဇပရိနီကတန်ခတ်အရေးယူမှုတွေချမှတ်ခဲ့တာနဲ့ပတ်သက်ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကလက်တုံ့ပြန်မှုတွေမလုပ်တဲ့အပေါ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကချီးကျူးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲကိုရုရှားထောက်လှမ်းရေးတွေဂျာဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီးအခုလိုအရေးယူတန်ခတ်မှုတွေချမှတ်ခဲ့တာဖြစ်ပါတယ်။သမ္မတပူတင်တိတ်တော်တယ်ဆိုတာသူအမြဲသိနေတယ်လို့အခုလိုလက်တုံ့ပြန်ရေးနှောင့်နှေးမှုဟာတကယ်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့တောက်ကြနေမှာပဲဒေါ်နယ်ထရမ့်ကသူ့တွစ်သူရဲ့ Twitter ဆာမျက်နှာကနေရေးသားပါတယ်။ရုရှားအစိုးရထုတ်ပြန်တဲ့ကြေညာချက်ထဲမှာအမေရိကန်တန်တမန်တွေအတွက်ဘာပြဿနာမှလုံးမမဟုတ်သလိုတရုတ်ကမှလည်းနင်ထုတ်ဖို့လုံးမမဟုတ်ကြောင်းပူတင်ရဲ့ပြောကြားချက်ကိုဖော်ပြထားပါတယ်။နိုင်ငံတကာလှုပ်ထုံးလုံးကြီးအရာရုရှားဘက်ကလက်တုပ်ပြန်ခွင့်ရှိပေမဲ့ဒီလိုတာဝန်မဲ့လက်တုပ်ပြန်တာမျိုးလှုပ်ဆောင်မှာမဟုတ်ဘဲရုရှားနဲ့အမေရိကန်နိုင်ငံဆက်ဆံရေးကိုလာမဲ့ Trump အစိုးရတဲ့လက်ထက်မူဝါဒတွေပေါ်မူတည်စဉ်းစားသွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနအရာရှိတဦးကတော့ရုရှားသမ္မတပူတင်ရဲ့ပြောကြားချက်ကိုသိရှိကြောင်းနဲ့ထပ်ပြောစရာမရှိကြောင်းတုံ့ပြန်ခဲ့ပါတယ်။ Atlantic Council ကသူ့ဒေသတဦးဖြစ်တဲ့ Ariel Cohen ကတော့ Trump အနေနဲ့ပူတင်နဲ့ဆက်ဆံရေးကိုသတိထားသင့်တယ်လို့သတိပေးလိုက်ပါတယ်ခင်ဗျာ
။ရုရှားနဲ့တူရကီနိုင်ငံတို့ကကြာဝင်ဆောင်ရွက်ပေးထားတဲ့ Syria အပြစ်ခံရစေရေးသဘောတူညီမှုကိုအတည်ပြုမဲ့ပြဋ္ဌာန်းချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှမဲပေးဆုံးဖြတ်ဖို့ရှိပါတယ်။ငြိမ်းချမ်းရေးလမ်းပြမြေပုံဖြစ်တဲ့ဒီပြဋ္ဌာန်းချက်မူကြမ်းမှာအရင်ဆုံးကြားဖြတ်အစိုးရတရက်ဖွဲ့ဖို့ပါဝင်သလို Syria နိုင်ငံတော်ကလူရေစီလူမှုကူညီရေးတွေအမြန်ဆုံးအနည်းရအကင်းဆုံးနဲ့အတားအဆီးမရှိပေးဖို့နိုင်ဖို့တောင်းဆိုချက်တွေပါဝင်ပါတယ်။ထို့အပြင် Syria အစိုးရနဲ့အတိုက်ခံအုပ်စုတွေ Kazakhstan မြို့ရောအက်စတာနာမှာဇန်နဝါရီလနောက်ပိုင်းတွေ့ဆုံဖို့လဲပါဝင်ပါတယ်။ဒါဟာဆီးရီးယားကဥဆောင်ပြီးတော့ကုလသမဂ္ဂကအကူအညီဆောင်ရွက်မဲ့နိုင်ငံရေးလုပ်ငန်းစဉ်အတွက်အရေးကြီးတဲ့ကဏ္ဍလည်းဖြစ်ပါတယ်။အပြစ်ရသဘောတူညီမှုရာခိုင်မြဲမယ်ဆိုရင်2011ခုနှစ်ကလေးကစတင်လာခဲ့တဲ့ဆီးရီးယားပြည်ရင်းစစ်အဆုံးသတ်မဲ့အလားအလာကောင်းဖြစ်နိုင်မှာပါ။ဆဲဆူနစ်နဲ့ချီအုပ်ချုပ်လာတဲ့သမ္မတဘရှာအယ်အာဆတ်ရဲ့မိသားစုကိုရာထူးကဖယ်ရှားဖို့ဆန္ဒပြရင်းပဋိပက္ခတွေစတင်ခဲ့တာပါ။ဒီပြည်ရင်းစစ်မှာလူပေါင်း3000ခွဲတဲ့မင်းနဲ့တိတ်ဆုံးခဲ့ရတယ်လို့73တန်းထက်မနည်းအရေးပေါ်ကူညီတွေလိုအပ်နေတာပါ။ဆီးရီးယားပဋိပက္ခကြောင့်ဥရောပတလျှောက်ဒုက္ခသည်ဆိုင်ရာအကြအသေးတွေဖြစ်ပေါ်လာခဲ့ရတာပါ။ဆီးရီးယားသမ္မတအာဆတ်ကိုရုရှားနဲ့အီရန်နိုင်ငံတို့ကအရေးပါတဲ့စီးရီးဆိုင်ရာအကူအညီတွေပေးနေတယ်လို့တူရကီနိုင်ငံကတော့အာဆတ်ကိုဆန့်ကျင်တဲ့သဘုံအုပ်စုတွေကိုအကူအညီပေးရင်အားပေးထောက်ခံနေတာဖြစ်ပါတယ
်။အမေရိကန်သမ္မတဘရက်အိုဘားမားရဲ့ချမ်းမာရေးဆောင်ရှောက်မှုဥပဒေကို Republican တွေကဖြတ်သိမ်းပစ်မယ်လို့ချင်းချောင်းနေတာကြောင့်အဲ့ဒီဥပဒေကိုကာကွယ်နိုင်ဖို့နီလန်ဒီကိုဆွေးနွေးဖို့သမ္မတဥဘာမဟာလာမဲ့ဗဟုထုနေ့ကြရင်ဒီမိုကရက်လွှတ်တော်အမတ်တွေနဲ့အမေရိကန်လွှတ်တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်။ Republican တွေထိန်းချုပ်မဲ့လွှတ်တော်နေရာစလုံးကလူတိုင်းတက်နိုင်တဲ့ကျမ်းမာရေးဆောင်ရှောက်မှုဥပဒေကိုအစားထိုးနိုင်တဲ့အစီအစဉ်တစ်ခုမလုပ်ပေးဘဲနဲ့တော့ဖျက်သိမ်းတာမလုပ်နိုင်အောင်အချိန်ဆွဲထားနိုင်မဲ့ viewer တရက်ကိုချမှတ်နိုင်ဖို့သမ္မတဥဘာမနဲ့ဒီမိုကရက်လွှတ်တော်အမတ်တွေကမျှော်လင့်နေကြပါတယ်။ဒီဥပဒေရဲ့အစိပ်ပိုင်းအတော်များများဒါမှမဟုတ်အားလုံးကိုဖျက်သိမ်းဖို့အောက်လွတ်တော် Republican တွေကအချိန်ချင်းမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ဒါပေမဲ့အထက်လွတ်တော်မှာတော့ဒါနဲ့ပတ်သက်ပြီးတော့အမဲမခွဲရသေးပါဘူး။ရွေးကောက်ပွဲမဲဆက်စည်းရုံးရေးကာလတွေအတွင်းမှာတော့ရွေးကောက်ခံသမ္မတ Donald Trump ကသမ္မတ Obama ရဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကိုဖျက်သိမ်းမယ်လို့ကြုံဝါပြောဆိုခဲ့သလို ရီပပ်ဘလစ်ကန်တွေကလည်း2019မှာပထမဆုံးလှုပ်ဆောင်မှာကဒီကျမ်းမာရေးစောင့်ရှောက်မှုဥပဒေကိုစတင်ဖြတ်သိမ်းသွားဖို့အတွက်လွှတ်တော်မှာမဲခွဲဆုံးဖြတ်သွားမှာဖြစ်တယ်လို့ပြောပါတယ်။သမ္မတဦးဝါမားရဲ့ကျမ်းမာရေးစောင့်ရှောက်မှုဥပဒေကြောင့်အမေရိကန်ပြည်သူတန်ပေါင်းများစွာဟာကျမ်းမာရေးစောင့်ရှောက်မှုအစီအစဉ်တွေရရှိနေကြတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုတော်မှာ2016ဘာနာရေးနှစ်အတွင်းလူပေါင်း5,000ကျော်ကိုအမေရိကန်အမိမြေလုံခြုံရေးဌာနကဖမ်းဆီးခဲ့တယ်လို့တောက်ကြနေကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါရယ်။တဟာ2015ခုနှစ်ကတည်းကအရေးအတွက်အနေငယ်တိုးလာတာပါ။ပြည်မှုကျူးလွန်ထားသူတွေပြည်သူအတွက်အနေရရှိသူတွေကိုဖမ်းဆီးဖို့နဲ့နယ်စပ်လုံခြုံရေးနဲ့ပြည်ရင်းလုံခြုံရေးကိုဦးစားပေးတဲ့အမေရိကန်လူဝင်မှုကြီးကြပ်ရေးရဲ့ကြိုးပမ်းချက်တွေကိုထင်ဟန်စေတဲ့အစီရင်ခံစာလည်းဖြစ်ပါရယ်။အရင်နှစ်ကတည်းကဆိုင်ရင်ဖမ်းဆီးထားသူဦးရေတိုးလာတယ်ဆိုပေမဲ့လို့1980နဲ့2008ခုနှစ်ကြားဖမ်းဆီးခဲ့တဲ့ပြည်မြအရေးအတွက်ထက်အနေငယ်ပဲပိုတယ်လို့အစီရင်ခံစာမှာဆိုပါရယ်။ခုလိုဖမ်းဆီးခံရသူတွေကထိတ်တန့်ဦးစားပေးသူတွေဖြစ်တယ်လို့လည်းဆိုပါရယ်။ဒါဟာအမေရိကန်နိုင်ငံထဲကိုနယ်စပ်ကနေတရားမဝင်ဝင်ရောက်ဖို့ကြိုးပမ်းသူတွေဒါမှမဟုတ်ဂိုင်းကနအဖွဲ့ဝင်တွေအပါအဝင်ပြည်ရင်းလုံခြုံရေးကိုချိန်ချောက်သူတွေဖြစ်နိုင်တယ်ဆိုတဲ့အတိတ်ပဲလည်းသက်ရောက်ပါရယ်။အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အခောက်ခွန်ဌာန ICE နဲ့အခောက်ခွန်တဲ့နယ်စပ်ကာကွယ်ရေး CBP ကနေလူပေါင်း4,000ခွဲကျော်ကို2016ဘဏ္ဍာရေးနှစ်အတွင်းနေရရင်ပြန်ပို့ခဲ့တာပါ။ဒီထက်က94ရခိုင်နှုန်းကတော့နံပါတ်1ဦးစားပေးအစီအမအကျုံးဝင်သူတွေဖြစ်ပါရယ်။
ယေမေဒန်အတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုကနေစနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကမ္ဘာတော်မှာ2019ခုနှစ်နှစ်တကူကြိုဆိုပွဲတွေကိုစတင်ကျင်းပနေတဲ့အချိန်ထဲမှာပဲကျန်းဖတ်သမားတွေရဲ့ချင်းချောက်မှုအန္တရာယ်တွေကြောင့်ကမ္ဘာမျိုးကြီးအတော်များများမှာလည်းလုံခြုံရေးတွေအထူးတင်းတင်းကြပ်ကြပ်ချထားပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာတော့ဆစ်ဒနီစိတ်ကန်းကနေမီရှူမီပန်9တန်လောက်ပြစ်လွတ်သွားဖို့စီစဉ်ထားပြီးလူတန်းသန်းခွဲလောက်လည်းအဲ့ဒီစိတ်ကန်းပတ်လည်ကနေနှစ်တကူပွဲတွေကိုဆင်နွှဲဖို့ပြင်ဆင်နေကြပါတယ်။ဒါကြောင့်လုံခြုံရေးတွေကိုလည်းနောက်ထပ် 2,000 လောက်ထပ်ပြီးတော့တိုးချထားတယ်လို့ဩစတြေးလျအာဏာပိုင်တွေကပြောပါတယ်။ကျန်းဖတ်သမားတွေကဩစတြေးလျအပါဝင်ကမ္ဘာမျိုးကြီးအတော်များများကိုတိုက်ခိုက်မယ်လို့ချင်းချောက်နေပြီမဲ့လည်းအာဏာပိုင်တွေကတော့ပုံမှန်အတိုင်းနှစ်သက်ကူပွဲကိုဆင်နွှဲကြဖို့ဩစတြေးလျပြည်သူတွေကိုတိုက်တွန်းထားပါတယ်။တရုတ်နိုင်ငံကနှစ်သက်ကူပွဲတော်ကိုတော့စီစီကားကကျင်းပသွားဖို့အစီအစဉ်တွေမရှိဘဲတချို့နေရာတွေမှာမီရှူမီပန်ပြစ်ထောက်ပေါက်တာတွေမလုပ်ဖို့ကိုလည်းအာဏာပိုင်တွေကတားမြစ်ထားပါတယ်။ဘေကျင်းမြို့ကလူစီကားတဲ့မြို့လယ်ကောင်နေရာတွေမှာမီရှူမီပန်ပြစ်ထောက်တာတို့လူစီကားတဲ့နေရာတွေကိုရှောင်ဖို့တို့ထွက်ပေါက်တွေကိုရှာထားကြဖို့အာဏာပိုင်တွေကတတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုညောင်မြို့မှာတော့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပြီးတော့ရဲတပ်ဖွဲ့ဝင် 9,000 နဲ့အတူအကြမ်းဖက်နေတဲ့အဖွဲ့တွေဘုံရှာတဲ့ခွေးတွေကိုလည်းချထားပါတယ်။ညောင်မြို့လောက်ကောင်က Times Square မှာလုံမဲ့နှစ်သက်ကူးကြိုတဲ့ Countdown Clock ကိုတော့ဒီနေ့မှာယာရုကနေအနားယူတော့မဲ့ကုလသမဂ္ဂအတွင်းမှုကျောဘန်ကီမွန်ကနှိပ်သွားမှာဖြစ်ပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာနှစ်တကူကာလဖြစ်ပေမဲ့လူအုပ်ကြီးတွေစုဝေးပြီးတရားရုံးစစ်ဆေးမှုကတဆင့်ရာထူးပြန်ရုပ်ဖို့ဆုံးဖြတ်ထားတဲ့တောင်ကိုရီးယားသမ္မတပတ်ဂွန်ဟေကိုရာထူးကဖယ်ရှားပေးဖို့စုဝေးဆန္ဒပြကြပါရယ်သမ္မတပတ်ဂွန်ဟေဟာအဂတိလိုက်စားမှုအရှုပ်တော်ပုံနဲ့အရေးယူဖို့လွတ်တော်ကဆုံးဖြတ်ခံထားရတာပါဆိုင်းမုတ်တွေဖျောင်းနိုင်တွေနဲ့တဘိုးခရာတွေကင်ဆောင်ထားတဲ့လူအုပ်ကြီးဟာအထက်ကစုယုံဆန္ဒပြတဲ့နေရာဖြစ်တဲ့နန်းတော်ဟောင်းရှိမှာတည်တည်မတ်အတွင်ငြိမ်းချမ်းစွာစုဝေးဆန္ဒပြကြတာပါဆိုးမျိုးကသမရနန်းတော်အနည်းနဲ့ဖွဲ့စည်းပုံခုံရုံးကိုချစ်တဲ့ဖို့စီစဉ်ထားခဲ့တာလည်းဖြစ်ပါတယ်။သမရဖတ်ကိုထောက်ခံသူတွေကလည်းရဲတွေထူထူထပ်ထပ်စီတန်းချထားတဲ့အနာကလမ်းတွေပေါ်မှာစုယုံခဲ့ကြပါတယ်။သမရပတ်ကွန်ဟေရထူးပြန်လည်ရယူနိုင်ခြင်းမရှိအောင်ရာသက်ပံဖယ်ရှားလိုက်မလားဆိုတာကိုတော့တောင်ကိုရီးယားရဲ့ဖွဲ့စည်းပုံခုံရုံးကနေ6လအတွင်းဆုံးဖြတ်ရမှာဖြစ်ပါတယ်။တရားစွဲဆိုဖို့စစ်ဆေးစီရင်မှုမှာအပြန်အလှန်ညှင်းခုံကြတဲ့အဆင့်နောက်သတင်းပတ်မှာရောက်လာပြီဖြစ်တဲ့အတွက်ရုံးတင်စစ်ဆေးချိန်အတွင်းသမရပတ်ကွန်ဟေလာရောက်ထွက်ဆိုဖို့အတင်းကြဖိအားပေးလို့မရဘူးလို့တရားသူကြီးတွေကပြောပါတယ
်။အိန္ဒိယနိုင်ငံမှာတရားမဝင်ငွေစက္ကူဖြစ်နေသတ်မှတ်လိုက်တဲ့ရူပီ100နဲ့900ဒဏ်တွေကိုပြန်လဲပေးဖို့သတ်မှတ်ထားတဲ့နောက်ဆုံးရက်ကိုကျော်လွန်သွားပြီးတဲ့နောက်မှာဘဏ်တွေနဲ့ ATM ငွေထုတ်ဆက်တွေကနေငွေထုတ်တာတွေကိုလည်းအိန္ဒိယနိုင်ငံကဆက်ပြီးတော့ထိန်းချုပ်သွားမှာဖြစ်ပါတယ်။အိန္ဒိယဘဟုဘဏ်ကတောက်ကြနေနောက်ပိုင်းကထုတ်ပြန်လိုက်တဲ့ညင်ညာချက်မှာတော့စနေနေ့ကစပြီးတော့လူတွေအနေနဲ့ ATM ဆက်ကနေငွေထုတ်မယ်ဆိုရင်တစ်နေ့ကိုအရင်ကရူပီ2500ထုတ်နိုင်ရတာကနေအခုခါမှာ4500အထိတိုးပြီးထုတ်နိုင်မှာဖြစ်ပြီးတော့ကိုယ့်ရဲ့ဘန်ဆာအုပ်ထဲကနေထုတ်မယ်ဆိုရင်တော့တပတ်ကိုရူပီ2400ပဲထုတ်နိုင်မှာဖြစ်တယ်လို့ပြောထားပါတယ်။ဒါပေမဲ့ဒီပမာဏအတိုင်းဘယ်အချိန်ထိဆက်ထုတ်သွားရမယ်ဆိုတာကိုတော့ပြောမထားပါဘူး။ပ ပြီးခဲ့တဲ့နိုမာ၈ရက်နေ့ကတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအခွန်ရှောင်းတာတွေနဲ့အောက်ရီလိုက်စားမှုတွေကိုတိုက်ဖြတ်ဖို့အတွက်အိန္ဒိယနိုင်ငံရဲ့ငွေစက္ကူရူပီ900ဒန်းနဲ့100ဒန်းတွေကိုပြန်ရုပ်သိမ်းသွားမယ်လို့ရုတ်တရက်ကြေညာခဲ့တာပါ။အဲ့ဒီရူပီငွေစက္ကူတွေကိုမနေ့တောက်ကြနေ့ကနောက်ဆုံးနေ့အဖြစ်နဲ့လဲလှယ်ဖို့သတ်မှတ်ထားတာဖြစ်ပါတယ်ခင်ဗျာ။
အီရတ်နိုင်ငံမျိုးရောဘက်ကတဲ့အလဲပိုင်းကလူစီကားတဲ့ဈေးတစ်ခုမှာဒီကနေ့ဘုံသလုံးပောက်ကွဲခဲ့တာကြောင့်လူ25ယောက်ထက်မနည်းသေဆုံးသွားတယ်လို့အီရတ်တာဝန်ရှိသူတွေကပြောပါရယ်။ကားပစ္စည်းတွေအဝတ်အထည်တွေရောင်းချတဲ့ El Cinec ဈေးမှာဖြစ်ပေါ်တဲ့ဒီတိုက်ခိုက်မှုမှာလူ50ထက်မနည်းသေဆုံးဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်။သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းဆိုပါရယ်။ဘုံတလုံးကိုအသေးခံဘုံဖွဲ့သမားကဖောက်ခွဲလိုက်တာဖြစ်ပြီးကြံဘုံတလုံးကတော့ချိန်ခဲ့ဘုံဖြစ်တယ်လို့ပြည်ရဲရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုကိုးကားပြီးတော့ Riders သတင်းဌာနကပြောပါရယ်။တိုက်ခိုက်မှုရဲ့လက်သေးအဖြစ်ဘယ်သူမှချက်ချင်းထုတ်ပြောတာမရှိသေးပါဘူး။ဒါပေမဲ့ဒီလိုဘုံခွဲတိုက်ခိုက်မှုမျိုးတွေကို IS အကြမ်းဖက်သမားတို့ကလုပ်လို့ရှိပါရယ်။နိုင်ငံမြောက်ပိုင်းကဂျီဟတ်တို့ရဲ့မခန်နဲ့မြစ်ဖြစ်တဲ့မူဆိုးမျိုးကိုတံမြန်ထိုးစစ်တွေစတင်ခဲ့တဲ့အော်တိုဘာလကစလို့ဘက်ဂရက်မျိုးမှာလုံခြုံရေးတည်တည်ပေးချက်တွေတိုးမြင့်ထားတာဖြစ်ပါရယ်။Direct from Washington,
the voice of America, VOA. ကိုရနိုင်နဲ့နန်းလာနုကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ ABSDF Committee ဝင်တဦးကိုတရားစွဲဆိုထားတဲ့သတင်းကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တဦး ABSDF ဗဟိုကော်မတီဝင်ကိုမင်းထေကိုမတရားအသိဆက်သွယ်မှုပုံမှန်18မြင်းဆောင်1နဲ့တရားစွဲဆိုထားတယ်လို့မိသားစုဝင်တွေနဲ့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါရယ်။ ABSDF အဖွဲ့ဟာအစိုးရနဲ့ NCA တနိုင်ငံလုံးအပြစ်ခတ်ရစရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တရားဝင်အဖွဲ့စည်းဖြစ်ပေမဲ့လည်း ABSDF မြောက်ပိုင်းအဖွဲ့ခေါင်းဆောင်ကိုမင်းထေဟာလက်ရှိမြန်မာတပ်မတော်နဲ့စီးရင်တင်းမာနေတဲ့ KPO အဖွဲ့နဲ့ဆက်ဆက်မှုရှိနေလို့အခုလိုထိမ့်သိမ်းတရားစွဲဆိုခံရတယ်လို့ယူဆနေကြပါရယ်။ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတော်နိုင်ကိုအင်ကတင်ပေးပို့ထားပါရယ်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABFDF ဗဟိုကော်မတီဝင်ကိုမင်းထေကိုမတရားအသိဆက်သွယ်မှုပုံမှန်18တက်နဲ့တရားစွဲဆိုထားပြီးကချင်ပြည်နယ်မိုးမောင်းမြို့ရဲစခန်းမှာထိန်းသိမ်းထားတယ်လို့ကိုမင်းထေရဲ့ဇနီးဖြစ်သူ ABFDF မြောက်ပိုင်းဖွဲ့ကော်မတီအတွင်းရင်းမှူးတော်နိုင်ရင်ခေါ်မှတ်နှောင်းက VOA ကိုခုလိုပြောပါရယ်။
မမဖက်ကိုပို့ထားတယ်ပေါ့နော်တက်ကနေရဲကိုလွှဲလိုက်တယ်အဲ့လိုမျိုးတော့တင်းချားတာပဲခင်အဲအမှုဖြစ်နေအဲ့လိုမျိုးလဲချားတယ်ခင်စခွန်တိလို့ပြောချားတာပဲခင်မမရဲခမ်းမှရှိတယ
်ကိုမင်းသိဟာပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီကနေရန်ကုန်မြို့မှာကျင်းပပြုလုပ်တဲ့အလုတ်ယုံဆွေးနွေးပွဲကပြန်ဒီဇင်ဘာ29ရက်နေ့ပမော်လွဲကျဲကားလမ်းပေါ်ကတိန်လုံဂိတ်မှာမြန်မာစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားခြင်းခံခဲ့ရတာပါကိုမင်းသိဟာအစိုးရနဲ့ NCA တနင်္ဂနွေလို့အပြစ်ခတ်ရစရေးစာချုပ်သဘောတူလက်မှတ်ရေးသူသားတဲ့ ABFDF ဖွဲ့ရဲ့ဗဟိုကော်မတီဝင်တူဖြစ်တယ်လို့အခုလိုမတရားအသိဆက်သွယ်မှုပုံမှန်18တက်နဲ့တရားစွဲဆိုထားတာဟာမဖြစ်သင့်တယ်လို့ ABFDF အဖွဲ့တာဝန်ရှိသူတွေကလည်းဒီအမှုနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်နေတယ်လို့မှတ်နှောင်းကအခုလိုဆက်ပြောပါတယ
်18နဲ့စစ်ဆိုတဲ့ဥစ္စာတော့ဖြစ်တော့မဖြစ်သင့်ဘူးပေါ့နော်ဒါပေမဲ့ပါပြောဒီမှာတို့အဖွဲ့ကတော့ဆက်ပြီးတော့မှဒီကိစ္စနဲ့ပတ်သက်ပြီးမှဆက်ပြီးညှိနှိုင်းဆောင်ရွက်နေခြင်းဖြစ်တယ်ဆိုတာတော့သိရတယ်ခင်
ABFDF ဖွဲ့ဟာတနင်္ဂနွေလုံးအပြစ်ခတ်ရစေးရေးစာချုပ် NCA မှာလက်မှတ်ရေးသူသားတဲ့အဖွဲ့ရှိဖွဲ့နဲ့ကတဖွဲ့ဖြစ်ပြီးတရားဝင်ဖွဲ့တစ်ခုဖြစ်ပေမဲ့လက်ရှိစစ်ရေးသိမ်းမှနေတဲ့ကချင်လွတ်လပ်ရေးဖွဲ့နဲ့ဆက်ဆံမှုရှိနေလို့အခုလိုဖမ်းဆီးသိမ်းသိမ်းတရားစွဲဆိုခံရတယ်လို့ယူဆကြောင်းမုံမောင်မြုပ်နဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းအောင်ကပြောပါတယ်
ကျွန်တော်ကလမ်းဆောင်လာကြည့်တော့သူ့ကိုလို့စခွန်နဲ့ပြင်းနဲ့ဆွဲထားလို့ကြားလာပါပဲ။မနေ့ကတော့ရေးကလို့ပြောတယ်။မုံမောင်ပြုံးနေတဲ့စကားမျိုးဖွင့်လာတော့ရေးရလို့ပြောတယ်။ ABSCS ကိုတော့ကျွန်တော်တို့က NCA လက်မှတ်ထိုးထားပြီလေ။သူတို့တော့ကျွန်တော်တို့ဘလို့မှမြင်ကြတော့သူကတရားဝင်ဖွဲ့စည်းပြသွားပြီ။ ABSCS နဲ့ဆွဲရမှာမဟုတ်ဘူးတဲ့။ကျွန်တော်တင်လာတော့ဒါ PIA PIO နဲ့ဆက်ဆက်မယ်ထင်တာပဲ။
ကိုမင်းသေးကိုမတရားအသိဆက်သွယ်မှုပုံမှန်18တက်နဲ့မိုးမောင်ရဲသားဖွဲ့ကနေတရားစွဲဆိုခဲ့ကြောင်းကိုလည်းမိုးမောင်မြုပ်နဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းအောင်ကအတည်ပြုပြောဆိုပါရတယ်။ ABFDF ဗဟိုကော်မတီကိုမင်းသေးဟာကချင်ပြည်နယ်မြောက်ပိုင်းဒေသ KIU ဖွဲ့ရဲ့အခြေခံဒေသမှာရှိတဲ့ကျောင်းသားတပ်မတော်တပ်ဖွဲ့မှတာဝန်ယူထားသူဖြစ်တယ်လို့ KIU နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးသိမ်းမှနေစေချင်နေကြောင်းထိန်းသိမ်းခံရတယ်လို့လည်းယူဆမှုတွေရှိနေပါတယ်။ကိုမင်းသေးတရားစွဲဆိုခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့မူမောင်းမြို့နယ်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။လက်ရှိမှာ ABFDF ဖွဲ့အနေနဲ့ကိုမင်းသေးကိုဘာကြောင့်ဖမ်းဆီးရတယ်ဆိုတာ JMC လို့ခေါ်တဲ့အပြစ်ခံရစဲမှုစောင့်ကြည့်လေ့လာရေးကော်မတီရဲ့အဖြေကိုစောင့်နေတယ်လို့ ABFDF ရဲ့ဒုတိယဥက္ကဋ္ဌရဲဘော်မျိုးဝင်းကဆိုပါတယ်
ကျွန်တော်တို့လည်းဆွေးနွေးပါဖယံနေပြီးတော့မတဖယံနေတရားဝင်စာကို GMC ရနေတစေအဲ့ဒီတရားဝင်စာကျွန်တော်စီပို့မယ်ဆိုတာကျွန်တော်စောင့်နေအဲ့ဒီစာကိုကျွန်တော်လက်ခံရရှိပြီးမှပဲကျွန်တော်ဒီကိစ္စကိုကျွန်တော် confirm တိကျရတော့ပြောနေပါတော့ခုဒီကျွန်တော်တို့တရားဝင်စာလောက်မရသေးဘူးဗျ
ကိုမင်းသေးလူမြောက်ရေးအတွက် ABFDF ခေါင်းဆောင်တွေအနေနဲ့တပ်မတော်ကတာဝန်ရှိသူတွေအစိုးရတာဝန်ရှိသူတွေတပ်ဆိုင်ရာငြိမ်းချမ်းရေးကော်မတီတွေနဲ့ညှိနှိုင်းဆောင်ရွက်နေစေအခြေအနေမှာရှိနေတယ်လို့ရဲဘော်မျိုးဝင်းကဆိုပါတယ် ကိုမင်းသေးထိမ့်သိမ့်ခံရတဲ့ဖြစ်စဉ်ပေါ်မှာအသေးစိတ်မသိရသေးပေမဲ့တက်ဆိုင်ရာဖွဲ့စည်းတွေကနေဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ်လို့မျှော်လင့်ကြောင်းမြန်မာငြိမ်းချမ်းရေးကော်မရှင်အကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေက VOA ကိုပြောဆိုခဲ့ပါတယ်။တကယ်လို့မတရားတင်းဆက်သွယ်မှုပုံမှန်18နှစ်နဲ့တရားစွဲဆိုခံရရင်ပြစ်မှုကြီးငယ်လိုက်ထောင်ဒဏ်9နှစ်ကနေ10နှစ်ထိကြာခံနိုင်တယ်လို့ရှင်းနေဦးအောင်မျိုးသားကပြောပါတယ်။ကိုမင်းသိဟာ ABFTF ကိုကူစားပြုပြီးငင်းချမ်းရေးဆွေးနွေးပွဲတွေကိုတက်ရောက်ခဲ့သူတူလည်းဖြစ်ပါတယ်။ကိုမင်းသိဟာနာမည်ကျော် Hollywood ရွှေရှင်မင်းလား Silver Star Star လို့နဲ့ရိုက်ကူးထုတ်လို့သရုပ်ဆောင်ထားတဲ့ Rambo 4စက္ကန့်မှာမြန်မာတမတော်စစ်ဗိုလ်သူဖြစ်ပါဝင်သရုပ်ဆောင်ထားသူတူလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နှစ်တကူကာလအတွက်စုမုံကောင်တောင်းပေးကြတဲ့အကြောင်းကိုတင်ဆက်ပေးပါမယ်။2016နှစ်ဟောင်းကုန်ဆုံးလို့2019နှစ်တကူကူးပြောင်းမဲ့ဒီလိုနှစ်တကူမင်္ဂလာအခါပထမရမှာပြည်သူကမဲပေးရွေးချယ်လိုက်တဲ့အယတအစိုးရလက်ထက်မှာမြန်မာပြည်သူပြည်သားအပေါင်းငြိမ်းချမ်းသာယာပါစေကြောင်းကိုစီးပွားရေးပညာရှင်အနုပညာရှင်တဘာဝပဝန်ကျင်ထိန်းသိမ်းရေးနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကစုမုံကောင်တောင်းပေးကြပါတယ်။2016ခုနှစ်အတွင်းမြန်မာပြည်တော်ကနယ်ပယ်အသီးသီးမှာပြည်သူအများရင်ဆိုင်ကြုံတွေ့ခဲ့ရတွေထဲမှာထူးခြားဖြစ်စဉ်သုံးသပ်ချက်တွေနဲ့အတူ2019အတွက်မျှော်လင့်ချက်အကြံပြုချက်တွေကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကစူးစီးတင်ပြထားတာကိုနားဆင်ပါရှင်
။ဟုတ်ပါတယ်။2016ခုနှစ်အတွင်းမှာပြည်သူအများကမဲဆန္ဒတွေနဲ့ရွေးချယ်တင်မြှောက်လိုက်တဲ့အယက်သားအစိုးရလက်ထက်ကိုအာဏာအလွှဲအပြောင်းနိုင်ငံရေးအကူအပြောင်းဖြစ်ခဲ့တယ်လို့အဖက်ဖက်ကနိုင်ကြခဲ့ရတဲ့မြမစည်းပွားရေးဥမော့နလန်ထူလာစေဖို့အရေးဒေါံဆန်းစုကြည်ဦးဆောင်တဲ့အယက်သားအစိုးရလက်ထက်မှာပြည်သူတွေရဲ့ဘဝပို့ပြီးတော့မှတိုးတက်ကောင်းမွန်လာနိုင်မယ်လို့ယုံကြည်မျှော်လင့်သူကတော့စာရေးဆရာဒေါက်တာခင်မောင်ညိုဖြစ်ပါတယ
်။2016ကတော့ကျွန်တော်တို့နှစ်ပေါင်း54နှစ်ကျော်ပါလေပြည်သူတွေမျှော်လင့်နေတဲ့ဒီမိုကရေစီအယက်သားအစိုးရပေါ်ထွက်လာတယ်။အဲ့ဒီပေါ်ထွက်လာတဲ့လမ်းစာကိုရပြီဆိုတော့ကျွန်တော်တို့ကလည်းအယံဝန်တာကြတော့ပါလေ။ပထမပိုင်းမှာတော့ကျွန်တော်တို့ကအာဏာဆွဲပြောင်းပေးပါမလားဆိုကြောက်ကြောက်ရွံ့ရွံ့နဲ့1990နမူနာရှိတော့ရှင်နေကောင်းပါမလားဆိုတော့စောင့်ကြည့်နေရတဲ့အချိန်ဖြစ်တယ်။ဒါပေမဲ့တကယ်တမ်းအာဏာဆွဲပြောင်းပေးလိုက်တော့ဒီမိုကရေစီ85ရာခိုင်နှုန်းလောက်တော့ရတယ်လို့ကျွန်တော်တို့ဆက်တော့စလုပ်တာပေါ့လေ။ဒါတော့ဒီကူးပြောင်းမှုကြီးအမှန်တန်ကြီးမားတဲ့ကူးပြောင်းမှုကြီးပါ။ကျွန်တော်တို့တတ်နိုင်တဲ့အတိုင်းအတာလေးတော့တတ်နိုင်သလောက်လုပ်ကြတာပေါ့လေ။အခုချိန်မှာတော့ဆင်းရဲတွင်းနဲ့တဲ့လူတွေတချို့ရဲ့အယမ်းချမ်းသာတဲ့လူတချို့ရဲ့အဲ့ဒီနှစ်ဖွဲ့ကြားမှာဒီချိန်တွေမှာကျွန်တော်တို့ဒီစီးပွားရေးကိုဒုက္ခရောက်တယ်ဆိုတာဒီနှစ်ကုံပိုင်းသားမှာဒေါ်လာရဲ့ဈေးအရန်တက်သွားလဲရွှေဈေးတွေလည်းတက်တယ်ဒီအပေါ်မှာလိုက်ပြီးတော့အလုံးလုံးတဲ့ခါကျတော့ကျွန်တော်တို့အခက်အခဲတွေအများကြီးရှိတယ်ကျွန်တော်ရှင်ပါလဲကျွန်တော်တို့ရလာတဲ့ခေါင်းဆောင်နဲ့ကျွန်တော်တို့အသိဉာဏ်ဖြည်းဖြည်းဖွံ့ဖြိုးလာတဲ့ပြည်သူပေါ့ကျွန်တော်ပြောတာအသိဉာဏ်ဖြည်းဖြည်းဖွံ့ဖြိုးလာတယ်ဆိုတာအရင်ကကျွန်တော်တို့ကတာဝန်ယူမရှိမှုမရှိကျွန်တော်တို့ကသူများလို့သမျှကိုခေါင်းညှိပြီးတော့လက်ခံတဲ့ပြည်သူကနေပြီးတော့ကိုယ်တိုင်တာဝန်ယူတဲ့ပြည်သူကိုယ်တိုင်တာဝန်ယူတဲ့ဝန်ထမ်းကိုယ်တိုင်တာဝန်ယူတဲ့အစိုးရကိုယ်တိုင်တာဝန်ယူတဲ့လွှတ်တော်ကိုယ်စားလှယ်များဖြစ်လာကြမလို့ကျွန်တော်ယုံကြည်တယ်။ဒါမဲ့နှစ်ကြိမ်ပို့တော့တိုးပွားတော့ကြီးပွားတိုးတက်တဲ့နိုင်ငံကြီးဖြစ်လာမယ်။အဲ့လိုဖြစ်လာပါစေလို့လည်းကျွန်တော်ဆုတောင်းပါလေ
။မြန်မာနိုင်ငံတွင်ဒုက္ခရေးအခြေအနေတွေဟာ2016ခုနှစ်အတွင်းမှာတိတ်ကိုဆိုးဝါးလွန်ခဲ့တယ်လို့မဆိုနိုင်ခဲ့ပေမဲ့လူခွေချိုးပေါက်ခံရမှုတွေရှိနေတဲ့အခြေအနေပြည်သူတွေနေ့စဉ်လူနေမှုဘဝမှာလုံခြုံတည်ငြိမ်အေးချမ်းနိုင်မှုက2018ခုနှစ်မှာတရားဥပဒေစိုးမိုးရေးသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးထားဆောင်ရွက်တင်တယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အာရှလူခွေကော်မရှင်ကရှေ့နေကြီးဦးမင်းလွင်ဦးကအကြံပြုပါတယ
်။ဒီနှစ်ထဲမှာထူးထူးခြားခြားများလာတာကတော့ဒီဆက်တွေဥပဒေပုံမှန်66ကဒီနဲ့ဆွဲရမှုတွေတော်တော်များများရှိတဲ့အတွက်လွတ်လပ်စွာပြောဆိုခြင်းကိုထိခိုက်တဲ့ကိစ္စတွေလည်းဖြစ်ပေါ်တယ်လို့ကျွန်တော်တို့ကမြင်ပါတယ်ခင်ဗျ။ကျွန်တော်2019မှာကတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့တော်PPC လုံးဝမဲ့အပိုင်းရှိတယ်လို့ကျွန်တော်မြင်တယ်။တရားစွဲဖွဲ့စည်းဖြစ်တဲ့ဥပဒေရုံးရင်နောက်ပြီးတော့မြန်မာနိုင်ငံရဲတပ်ဖွဲ့တွေကလည်းဒီမှုကြီးနေပေါ်မှာဟိုလက်စားမှုမရှိဘဲနဲ့ဒီမန္တလေးအဖြစ်မှန်တွေကိုတင်ပြပြီးတော့အေးအေးယူဆောင်ရဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်။
နှစ်ပေါင်းများစွာမြန်မာနိုင်ငံအတွင်းသဘာဝတောတောင်တည်ရင်ဇာတတွေထိမ့်သိမ်းဆောင်ရှောက်မှုအားနည်းခဲ့ပြီးတဲ့နောက်အခု2016ခု2018ခုနှစ်ထဲမှာတော့ပြည်သူအစိုးရလက်ထက်မြန်မာနိုင်ငံအတွင်းသဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်ရှောက်ရေးလုပ်ငန်းတွေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီကဘာကြီးစိမ့်လန်းဆိုပြီးမြန်မာနိုင်ငံသူနိုင်ငံသားတွေပါပူးပေါင်းဆောင်ရွက်ကြဖို့အကြံပြုလိုပါတယ်လို့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားသူဒေါ်ဒေဝီတန့်စင်ကအကြံပြုပါတယ
်။ဘာဝပဝင်ကျင်ထိန်းသိမ်းရေးရတော့ဒေါ်လေးတို့မြန်မာနိုင်ငံအတွက်ပေါ့လေနော်90လောက်နောက်ကျခဲ့တော့အခုမှဂ ကမ္ဘာနဲ့ပေါ့အထူးသဖြင့်2016အတွက်ဆိုရင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေရေးရတော့ထွက်လာပါရဲ့ဒါပေမဲ့လို့လေဟလာညီဥပဒေလိုပါတော့နောက်ကျတယ်ပေါ့နော်အဲ့တော့ဒါတွေကိုအခုလက်ရှိပြည်သူဆိုရနေနဲ့တော်တော်လေးကိုနော်တတိထားကင်တွယ်ရမယ်လို့တည်ပါတယ်ပေါ့ဥမာမြေဆောင်ကိစ္စလိုမျိုးနော်ဥမာလက်ပံကိစ္စလိုမျိုး ဒီတာကနေတဘောတူမတူဘလို့လုပ်ငန်းတွေလုပ်မယ်ဘာညာဆိုတာပြောရမှာလေအဲ့တော့အဲ့ဒါတွေကိုတော်လေးတို့တိုင်းပြရအရန်အားနေခဲ့တယ်လှုပ်လဲမလှုပ်ခဲ့ဘူးအဲ့တော့ဒါတွေကိုတော်လေးတို့က2019ကျရင်တော့တေချာဥပဒေထုတ်တယ်ဤဥပဒေထုတ်တယ်နော်လောကမဲ့ဤစနစ်အတိုင်းနော်တော်လေးတို့လုပ်ဖို့လိုပါတယ်လို့တော်လေးပြောချင်ပါတယ်
မြန်မာနိုင်ငံရုပ်ရှင်အစည်းအရုံးဥက္ကဋ္ဌတရုတ်ဆောင်ဒါရိုက်တာအကယ်ဒမီလူမင်းကလည်း2019ခုနှစ်ဟာမြန်မာရုပ်ရှင်လောကတည်းထူးခြားဖြစ်စဉ်တွေများစွာဖြစ်ခဲ့တယ်လို့စိန်ခေါ်မှုတွေနဲ့လည်းအများဆုံးရင်ဆိုင်ခဲ့ရတယ်လို့ဆိုပါတယ်ဆယ်စုနှစ်အတွင်းရုပ်ရှင်ဇာတ်ကားထုတ်လုပ်မှုအမြင့်ဆုံးဖြစ်ခဲ့တဲ့နှစ်တစ်နှစ်ဖြစ်တယ်လို့လာမယ့်2019ခုနှစ်အတွက်လည်းမျှော မှုတွေပြင်းထန်ခရရိုက်ခဲ့တဲ့နှစ်တစ်နှစ်လို့လည်းပြောနိုင်ပါတယ်တစ်ဖက်မှာပဲကြည့်မယ်ဆိုရင်လည်းမြန်မာရုပ်ရှင်ဇာတ်ကားတွေရိုက်ကူးထုတ်လုပ်မှုဟာအရင်နှစ်တွေတက်နှစ်ဆများပြားလာတာတွေ့ရပါမယ်အနည်းဆုံးနှစ်တစ်နှစ်လို့တော့ပြောရမလို့ဖြစ်ပါတယ်ဆယ်စုနှစ်အတွင်းမှာပေါ့နော်အဲ့တော့2019မှာညွန်မန်းတာကတော့ကျွန်တော်တို့ရုပ်ရှင်ဈေးကွက်ကတော့တိုးတက်လာမဲ့အရေးလက္ခဏာတွေမြင်နေရပါတယ်။နောက်ပြီးတော့နိုင်ငံတကာနဲ့ဆက်ဆံမှုတွေဆက်သွယ်မှုတွေဖက်ဆက်ရက်ကူးမှုတွေကျွန်တော်တို့2014ခေတ်ကစတင်ရေးဆွဲနေတဲ့ရုပ်ရှင်ဥပဒေကြီးကိုလည်းတော်တော်လေးအရောက်ပိုးနိုင်မဲ့နှစ်တစ်နှစ်ဖြစ်မယ်လို့တော့ကျွန်တော်တို့ယုံကြည်ပါတယ်။နှစ်သက်မှာမြန်မာပြည်သူပြည်သားများအားလုံးဘေးရန်ကင်းကွာကျန်းမာစွာနဲ့ကောင်းမွန်သောအသည့်အသည့်တွေကိုရရှိပိုင်ဆိုင်နိုင်ကြပါစေလို့ဆုမွန်အောင်တောင်းပါစေ
။မြန်မာနိုင်ငံရုပ်ရှင်စီးရုံးဥက္ကဋ္ဌလူမင်းဖြစ်ပါတယ်။2019တွင်မျှော်လင့်ချက်ကြံပြုချက်တွေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကစူးစီးတင်ပြထားတာကိုနားဆင်ခဲ့ကြရတာပါ။အခုတစ်ခါမှာတော့2016 NLD အစိုးရရဲ့ဆောင်ရွက်ချက်တွေနဲ့2019အတွက်မျှော်လင့်ချက်တွေအကြောင်းကိုတင်ဆက်ပေးပါမယ်။NLD ဆိုရအုပ်ချုပ်တဲ့ကိုလာတာကာလအတွင်းမှာပြည်ပြင်ပြောင်းလဲမှုတချို့ကိုကျင်းနဲ့အားရသူတွေရှိတယ်လို့ပြည်တွင်းငြိမ်းချမ်းရေးနဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးလိုလုပ်ငန်းစဉ်တွေနဲ့အစိုးရဆိုင်ရာသတင်းရယူနိုင်ခွင့်အပိုင်းတွေမှာတော့အားနည်းနေသေးတယ်လို့ဝေဖန်သုံးသပ်သူတွေလည်းရှိနေပါတယ်။နိုင်ငံရေးကောင်းဆောင်တချို့နဲ့သတင်းသမားတွေဟာသတင်းသမားတွေကလာမယ့်2019အတွက်ဘလို့မျှော်လင့်ချက်တွေရှိတယ်ဆိုတာကိုကိုညံဝဲအောင်ကစူးစီးတင်ဆက်ထားပါတယ
်။စီအစိုးရခေတ်ဆက်ဆက်နိုင်ငံရဲ့ကဏ္ဍပေါင်းစုံမှာချွတ်ချုံကြခဲ့ရပြီးဦးသိန်းစိန်အစိုးရလက်ထက်မှာပြဿနာတချို့ကိုဖြေရှင်းဖို့ကြိုးစားပေမဲ့မအောင်မြင်ခဲ့ပါဘူး။အဲ့ဒီပြဿနာတွေကို NLD အစိုးရကဆက်ပြီးဖြေရှင်းဖို့တာဝန်ရှိလာတာပါ။အဲ့ဒီတဲကမှအမျိုးသားလူညုံရေးကိစ္စမှာအားရစရာတချို့ရှိပေမဲ့တိုင်းသားလက်နက်ကိုင် PDP ဘက်ကနဲ့ငင်းငင်းဖြစ်စင်မှာတော့ NLD အစိုးရရဲ့ကင်တွယ်ပုံတွေကိုအားမရဘူးလို့ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကသုံးသပ်ပါတယ
်။အမျိုးသားလူညုံရေးနဲ့ပတ်သက်လို့ရခိုင်ကိစ္စချင်းကပ်ပုံလေးတွေကနောက်ပိုင်းအားရစရာဖြစ်လာပါတယ်။ကျွန်တော်တို့ပြည်တွင်းငြိမ်းချမ်းမှုဖြစ်စဉ်ချင်းကပ်ပုံနဲ့လက်တွေ့ဆောင်ရွက်မှုကိုတုံ့ပြန်တဲ့အခါမှာကျွန်တော်တို့ဘက်ကအားမရဘူးဆိုတာမျိုးဖြစ်လာပါတယ်။အားလုံးပါဝင်နိုင်ရေးဆိုတဲ့ကဏ္ဍခုထိမရောက်သေးဘူးဆိုတာမျိုးတွေ့ရပါတယ
်။ဦးသိန်းစိန်အစိုးရလက်ထက်သတင်းမီဒီယာထိန်းချုပ်မှုကိုအထိုက်အလျောက်ဖြေလျှော့ခဲ့ပြီး NLD အစိုးရလက်ထက်မှာပိုပြီးလွတ်လပ်ခွင့်ရလာမယ်လို့မျှော်လင့်ထားကြပေမဲ့အခက်အခဲတွေရင်ဆိုင်နေရဆဲဖြစ်တယ်လို့မော်ကွန်းမဂ္ဂဇင်းအက်ဒီတာဦးဇေယျလှိုင်ကပြောပါတယ်။
အဲ့ဒီ NLD ကနေလွတ်တော်တယ်ဝင်တော်တဲ့အချိန်ကစပြီးသတင်းသမားတွေလွတ်တော်တယ်နဲ့အထောက်ခံလိုက်ရတယ်။နောက်ပြီးတော့လက်ရှိမှာအစိုးရအဖွဲ့ကဒီမီဒီယာကိုပြောဖို့မီဒီယာယူနစ်တွေထားဖို့ညှိနှိုင်းတာရှိပေမယ့်အခုထိအကောင့်တွေကိုဝင်နေဘူး။ဒါတို့ကိုရှိတာက NLD နဲ့ဒီအစိုးရနဲ့ပတ်ဝန်းကျင်ပတ်သက်မှုကိုမေတိုင်း NLD ကပြောရေးဆိုခွင့်ရှိတဲ့ပုံပေါ်ကအဲ့ဒီသတင်းသမားတွေကိုဆဲတာဆိုတာလည်းရှိတယ်။သတင်းမေးရတာခက်တယ်ဆိုတာကိုတွေ့လာရတယ်။ဆိုတော့ဒီထက်ပိုပြီးတော့ဒီသတင်းမီဒီယာနဲ့ဖြစ်တွေ့ခြင်းကအစိုးရရဲ့ကိုပုံရည်တီကိုမြင့်တင်စေတယ်ဆိုတာမျိုးကိုနားလည်စေတယ်။ဥပမာဒီရခိုင်ရေးကိစ္စလိုမျိုးပေါ့နော်။ဒီနေ့ဆန်းဆန်းတုတ်ပြန်ပြီးတော့မှလှုပ်စေခြင်းနဲ့
အရင်စေဆိုးရခေတ်ကတည်းကနေဆိုင်လာခဲ့တဲ့ပြဿနာကတော့အာဂတိလိုက်စားမှုပဲဖြစ်ပါတယ်။ဒါပေမဲ့အခုထိတော့အာဂတိလိုက်စားမှုပပျောက်ရေးကို NLD အစိုးရကထိရောက်စွာမကင်တွယ်နိုင်သေးဘူးလို့မြန်မာနိုင်ငံရေးလှိလာသုံးသက်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ
်။ NLD အစိုးရအနေနဲ့ပေါ့လေ။ဒါပေမဲ့2019ခုနှစ်နောက်ပိုင်းမှာအာဂတိလိုက်စားမှုတိုက်ဖြတ်ရေးကိုချီချီရောက်ရောက်ဟိုစီမံချက်ချပြီးတော့ဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်တယ်။အာဂရိလိုက်စားမှုကိုချီချီရောက်ရောက်မတိုက်ဖြတ်နိုင်ဘူးဆိုရင် နောက်ပြီးတော့ဝန်ထမ်းတွေချားထဲမှာပညာပေးတာအရေးယူတာကိုတိတိယယောက်မလုံနိုင်ဘူးဆိုရင်ကျွန်တော်တို့ရဲ့အပြောင်းလဲဟာဖြစ်ရောက်အလုပ်ဖြစ်တော့မဖြစ်နိုင်ဘူးလို့ကျွန်တော်ကမြင်တယ
် NLD အစိုးရတက်လာပြီးနောက်ပိုင်းဥပဒေတချို့ပြောင်းလဲနိုင်တာနိုင်ငံသားဆက်ဆံရေးအားကောင်းလာတာစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းသွားတာတွေကအားရစရာကောင်းပေမဲ့တချို့ကိစ္စတွေမှာစစ်တပ်ကညဉ့်ညံမာကိုအလေးထားနေတာတွေကရေရှည်အတွက်မကောင်းဘူးလို့ကြားကောင်းပါတီ SNLD ရဲ့ဗဟိုကော်မတီဝင်ဦးဆိုင်လိတ်ကထောက်ပြပါတယ
်။နိုင်ငံသားဆက်ဆံရေးနဲ့ပတ်သက်ရင်တော့ဒီနေ့အားရစရာကောင်းပါရဲ့။ဒီလေညဉ့်ညံရေးတည်ဆောက်မှုလုပ်ငန်းတွေမှာတော့အခက်အခဲနဲ့ဆက်ပြီးရင်ဆိုင်နေရမယ့်နေထားမှုမှလေ့ရတယ်။ချုပ်ဝေးပြောမယ်ဆိုလို့ရှိရင် LED အစိုးရဟာတမရောကိုအငြင်းအပြင်းနဲ့ကြည့်နေပြီးတော့မှအလုံးလုံးနေရတဲ့နေထားမျိုးရောက်နေတယ်။နောက်လာမယ့်၄နှစ်မှာဒီနေထားတွေကိုမပြောင်းနိုင်ဘူးဆိုလို့ရှိရင်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုငင်းငယ်တည်ဆောက်မှုလုပ်ငန်းစဉ်ဒါတွေကိုဝေဝေါ်ပါးနဲ့စောင့်ကြည့်နေရမယ့်နေထားမျိုးရှိနေမယ်လို့ကျွန်တော်သုံးသပ်ပါတယ်
။အခုလိုအားရကျေနပ်မှုတွေအားမလို့အားမရဖြစ်တာတွေရှိပေမဲ့ NLD အစိုးရအနေနဲ့ဖွဲ့စည်းပုံဥပဒေပြင်ဆင်နိုင်ရေးအပါအဝင်အခြားဦးစားပေးကိစ္စတွေကိုစွဲရှိရှိနဲ့ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောပါတယ
်။ကျွန်တော်တို့ဒီကာလအတွင်းမှာအပြည့်စုံအောင်မြင်ဖို့ဆိုတာလည်းမဖြစ်နိုင်တဲ့ကိစ္စပါ။ဒီအုပ်ချုပ်တဲ့ခြေကြီးကိုကြော်ဖြတ်ပြီးကျွန်တော်တို့ကဒီဟာကိုကင်တွေရတဲ့အတွက်ပုံမှန်ခက်ခဲစေတယ်လို့ကျွန်တော်တို့မြင်ပါတယ်။ဖွဲ့စည်းပုံပြင်ဖို့ကလို့ကိုလိုအပ်တယ်။ဖွဲ့စည်းပုံမပြင်ဘဲနဲ့ဒီငင်းငန်းကြီးကိစ္စတော့မှအောင်မြင်ဆောင်ရွက်ဖို့အများကြီးခက်ရပါတယ်။ကျွန်တော်တို့နိုင်ငံမှာအဓိကအင်အားကြီးတရားဖြစ်တဲ့တမတော်ဒါမပါလို့မရဘူး။တမတော်ကကျွန်တော်တို့ရဲ့ညီမချင်းကိုတကယ်နားလည်သဘောပေါက်လာဖို့ကျွန်တော်တို့အများအားအစဉ်မပြတ်ကြိုးစားနေပါတယ်။ဒီနေ့ဒီအခြေအနေကိုရရှိမယ်လို့လည်းယုံကြည်ပါတယ
်။ဒါပေမဲ့2019ခုနှစ်ထဲမှာနိုင်ငံသားယင်းနှိမ့်နှံမှုတွေနဲ့အတူပြည်သူတွေအတွက်အလို့အကန့်အခွင့်အလမ်းတွေပေါ်လာလိမ့်မယ်လို့ NLD ပြောခွင့်ရဦးညံဝင်းကပြောဆိုပါရခင်ဗျာ
။ကိုညာဝင်းအောင်တင်ဆက်ထားတာပါ။အခုတစ်ခါမှာတော့စနေညနေခင်းနောက်ဆုံးရမြန်မာနိုင်ငံကသတင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးပါမယ
်။ American သမ္မတ Barack Obama ကဂျာတာရီနီကဒဏ်ခတ်ရေးယူမှုတွေချမှတ်ခဲ့တာနဲ့ပတ်သက်ပြီးတော့ရုရှားသမ္မတ Vladimir Putin ကလက်တုံ့ပြန်မှုတွေမလုပ်တဲ့အပေါ်မှာရွေးကောက်ခံသမ္မတ Donald Trump ကချီးကျူးလိုက်ပါတယ်။ American ပြည်ထောင်စုမှနိုဘာလကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲကိုရုရှားထောက်လှမ်းရေးတွေကြောင့်နောက်ဆက်မှုနဲ့ပတ်သက်ပြီးတော့အခုလိုအရေးယူတန်းခတ်မှုတွေချမှတ်ခဲ့တာဖြစ်ပါတယ်။သမ္မတပူတင်တိတ်တော်တယ်ဆိုတာသူအမြဲသိနေတယ်လို့အခုလိုလက်တုံ့ပြန်ရေးနှောင့်နှေးမှုဟာတကယ်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့တောက်ကြနေမှာပဲ Trump ကသူ့ရဲ့ Twitter စာမျက်နှာကနေရေးသားလိုက်ပါတယ်ခင်ဗျာ။ရုရှားနဲ့တူရကီနိုင်ငံတို့ကြောင်းဝင်ဆောင်ရွက်ထားတဲ့စီးရီးယားပြစ်ခတ်ရေးစည်းသဘောတူညီမှုကိုအတည်ပြုမဲ့ပြဋ္ဌာန်းချက်တစ်ရပ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှမဲပေးဆုံးဖြတ်ကြဖို့ရှိပါတယ်။ညီညာရေးလမ်းပြမြေပုံဖြစ်တဲ့ဒီပြဋ္ဌာန်းချက်မူကြမ်းမှာအရင်ဆုံးကြားဖြတ်ဆိုရတစ်ရပ်ဖွဲ့ဖို့ပါဝင်သလိုစီးရီးယားနိုင်ငံတဝန်းကလူတွေစီလူမှုကူညီရေးတွေအများဆုံးနဲ့အန္တရာယ်ကင်းဆုံးအတားအဆီးမရှိပေးဖို့နိုင်ဖို့တောင်းဆိုချက်တွေလည်းပါဝင်ပါတယ်။ဒါ့အပြင်စီးရီးယားအစိုးရနဲ့တိုက်ခိုက်အုပ်စုတွေကဇက်စတန်နိုင်ငံမြို့တော်အစတနာမှာဇန်နဝါရီလနောက်ပိုင်းမှာတွေ့ဆုံမှုလဲပေါ်ပါတယ်ခင်ဗျာအမေရိကန်သမ္မတဘရက်အိုဘားမားရဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကို Republican တွေကဖျက်သိမ်းပစ်မယ်လို့ချိန်ချောင်းနေတာကြောင့်ဒီဥပဒေကိုကာကွယ်နိုင်ဖို့နှီးလန်းတွေကိုဆွေးနွေးဖို့အတွက်သမ္မတအိုဘားမားဟာလာမယ့်ဗုဒ္ဓနေ့ကျရင်ဒီမိုကရက်လွှတ်တော်အမတ်တွေနဲ့အမေရိကန်လွှတ်တော်မှာတွေ့ဆုံဆွေးနွေးသွားဖို့ရှိပါတယ်။ကမ္ဘာတစ်ဝှမ်းမှာ2019တက္ကူကြိုဆိုပွဲတွေစတင်ကျင်းပနေတဲ့အချိန်ထဲမှာပဲကျန်းဖတ်သမားတွေရဲ့ချိန်ချောင်းမှုအန္တရာယ်ကြောင့်ကမ္ဘာမျိုးကြီးအတော်များများမှလည်းလုံခြုံရေးတွေအထူးတင်းတင်းကြပ်ကြပ်ချထားပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်နာကမင်းစ်ဖြစ်ပါတယ်။ကျွန်မအတန်းစီမရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00လိုင်းဒိုမီတာ24.55-52.5တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။တော်တော်ရှင်ပေါင်းကျန်းမာရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.